ဗီဒီယိုနီးရဘော်ရစ်ဂျွန်ဆန်ကနိုင်ငံတော်တမင်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုနိုဝင်ဘာ20ရက်မနက်ပိုင်းမှာဖုန်းခေါ်ဆိုရင်း2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့တာအတွက်ချီးကျူးပြောကြားလိုက်ပြီးဒီရွေးကောက်ပွဲကမြန်မာနိုင်ငံဒီမိုကရေစီအစိုးရကူးပြောင်းရေးအတွက်နောက်ထပ်အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အဲဒီနောက်သူတို့နှုတ်ဦးဟာမြန်မာနိုင်ငံရင်ဆိုင်ရွယ်ရှိတဲ့စိန်ခေါ်မှုတွေကိုဆက်လက်ဆွေးနွေးကြပြီးရခိုင်ပြည်နယ်ကပဋိပက္ခနဲ့ရိုဟင်ဂျာအကြက်တဲပေါ်ဒီဒေအနေနဲ့စိုးရိမ်ကြောင်းဝန်ကြီးချုပ်ဂျွန်ဆန်ကအလေးထားပြောပါတယ်ကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးမှာနိုင်ငံတွေကြောင်းဘယ်လိုကူးပေါင်းဆောင်ရွက်နိုင်မလဲဆိုတာတွေကိုဆွေးနွေးကြကြသလိုလာမယ့်နှစ်ဒီတင်အစိုးရကတာဝန်ကျင်းပမယ် COP 26ညီလာခံနဲ့ပတ်သက်ပြီးရာသီဥတုပြောင်းလဲမှုလျှော့ချရေးဘလောက်အရေးကြီးတယ်ဆိုတာကိုခေါင်းဆောင်နှစ်ဦးကြားသဘောတူကြကြပါတယ်ဒါအပြင်ဒီတင်ကဆုံးဖြတ်ချက်ချလာတဲ့အင်ဒိုပစိဖိတ်ဒေသအားကောင်းလာစေရင်းနဲ့အာဆီယံနိုင်ငံတွေနဲ့လည်းဤကစွာဆက်ဆံသွားရေးကိုဒီလိုမျိုးကြီးတို့ကထပ်လောင်းအတည်ပြုခဲ့ပါလေခင်ဗျာ